Welcome to the Voice of America in Burmese.
Mingla mne khin ma shin 2019 khu ne November la 24 ye taot ja ne mne phe VOA tan lwin season 2 ko American pi dang su myo daw Washington DC ga ne thai yai thau lwin pe ni ba bi line meter 3240 ne 49 apin VOA ye Facebook sa myan na VOA Burmese news ka ni pi lo le na sin nai ma le shin ကျမခွန်ညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဇင်ဘာဝေဒုသမရဟောင်း Emerson Mnangagwa သမရဖြစ်ဒီကနေ့ကျန်းသက်စာချင်းဆိုတော့မှာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဒုက္ခသည်ပြန်လည်ခံရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်။မနူးစတွန်းကနိုင်ငံရေးခုလုံးဝင်လျှောက်ထားသူတွေကိုကောက်ကွယ်ပေးဖို့ UNHCR ကတောင်းဆိုထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်နာဆင်နိုင်ချမဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသူတွေကိုပြန်လည်ခေါ်ယူနိုင်ရေးမနေ့တုန်းကသဘောတူစာချုပ်လွှာကိုနှစ်နိုင်ငံလက်မှတ်ရေးထိုးနိုင်ခဲ့ပါတယ
်။လက်ခံရေးစခန်းကကကုန်းမိုင်းကုန်းမင်းပိုင်းကတောင်ပြိုလက်ဝဲပေါ့နော်။ဒါရေနဲ့ဆိုရှင်ကခူရပေါ့။အဲ့ဒါမှာတရက်လောက်ပဲတရက်သုံးဖို့နှစ်ရက်ပေါ့။အဲ့ဒါပြီးလို့ရှိရင်ဟိုသူတို့က
တီတောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးနဲ့ VOA တိသဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။မြန်မာနိုင်ငံကိုကြွရောက်လာမဲ့သာသနာပိုင်ယဟန်မင်းကြီးရဲ့ခီးစဉ်အတွက်ပြည်တွင်းကခရစ်ယာန်ဘာသာဝင်တွေကလည်းတွေ့ဆုံဖူးမြော်နိုင်ဖို့ဆိုင်းပြင်းနေကြပါတယ်။ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်တွေကိုစစ်တပ်ကစနစ်တကျလိမ်ပိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကရောက်လာတော့လည်းလူကုန်ကူးခံရမယ့်အန်ဒီရဲ့အမြင့်ဆုံးအနေအထားကိုမှရှိနေတယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာလုံခြုံရေးနယ်စပ်လုံခြုံရေးဆိုင်ရာအစည်းအဝေးတက်ပြီးပြန်လာတဲ့ကတိတ်မောက်ရွာကနေယာယီတပ်ရင်းမှုတဦးနဲ့ထိုင်းစစ်သား2ဦးတို့အပါအဝင်4ဦးသေဆုံးခဲ့ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးဒီကနေ့နဲ့ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့ကိုစော်ဝင်းလှိုင်တို့ကြေညာပေးပါမယ်ရှင်။
ဇင်ဘာဝေနိုင်ငံမှာအရေးကြီးလိုအပ်နေတဲ့အကြောင်းလဲကိုနောက်တက်မဲ့သမရသည့် Emerson Mnangagwa ကလုံနိုင်ပါမလားဆိုတာလူများပြားကမေးခွန်းထုတ်နေကြပါတယ် Crocodile ဆိုပြီးလူတွေခေါ်ကြတဲ့ Mnangagwa ကိုလူတို့တယောက်ဖြစ်ပြီးညာတာထောက်ထားမှုမရှိတဲ့နိုင်ငံရေးသမားအတူဖြစ်မြင်ကြပါတယ်ဒီမိုကရေစီခေတ်ကာလစတင်တာကိုကိုယ်တိုင်ကြုံတွေ့နေကြရပါပြီလို့အသက်85နှစ်ရွယ် Mnangagwa ကဗိုလ်ဒူးနေမှာနိုင်ငံကိုပြန်ရောက်တဲ့အချိန်ပြောခဲ့ပါတယ်သမရဟောင်းရောဘတ်မူဂါဘီကလွန်ခဲ့တဲ့3နှစ်ပတ်မှာသူ့ကိုယာရုကထုတ်ပစ်လိုက်ပြီးတဲ့နောက်အဆုံးမှာမူဂါဘီကိုယ်တိုင်ယာရုကဆင်းပြေးခဲ့ရတာပါမနန်ကာကွာနိုင်ငံပြန်အောင်ပြီးပထမဆုံးပြောတဲ့မိန့်ခွန်းကိုသူ့ရဲ့အာနာယဇာနု PF ပါတီဌာနချုပ်အပြင်ဘက်မှာဒေတာတုံးရှိုနာဘာသာစကားနဲ့ပြောခဲ့တယ်လို့သူ့ပါတီကိုချီးမြှောက်ပြောဆိုခဲ့တဲ့အတွက်အားလုံးပါဝင်အောင်လုပ်သွားမယ်ဆိုတဲ့သူ့ရဲ့စကားအပေါ်ဇင်ဘာဝေနိုင်ငံသားတွေကတန်တရားရှိကြပါတယ်လူ6000ဆန်အားကစားကွန်ကြီးထဲမှာဒီကနေ့ကျင်းပမယ်မနန်ကာကွာရဲ့တန်သစ္စာကြီးစုဘက်ကိုသူတို့ကိုမဖိတ်သေးဘူးလို့အတိုက်ခံ MDCT ပါတီကကြာသပတေးနေ့မှာပြောပါတယ် MDC ပါတီဟာမူဂါဘီကိုဖယ်ရှားရေးကြိုးပမ်းချက်မှာပူပေါင်းပါဝင်ခဲ့ပြီးလွှတ်တော်ကနေမူဂါဘီကိုအရေးယူဖို့ဆုံးဖြတ်တာကိုထောက်ခံခဲ့ပါတယ်မနန်ကာကွာဒုတိယသမ္မတအဖြစ်ကနေထုတ်ခံရပြီးတိုင်းပြည်ကနေထွက်ပြေးသွားပြီးတဲ့နောက်အခုလိုအာဏာရလာတာမှာဇင်ဘာဝေစစ်တပ်ကြောင့်အဓိကဖြစ်ပြီးမနန်ကာကွာဟာစစ်ဘက်အပေါ်ဆက်ပြီးမိခိုနေရမယ်လို့ခန့်မှန်းထားကြပါတယ်
ကျောင်းဆုံးနေတဲ့အာဂျင်တီးနားရင်ကုန်တင်မောရှာနေသူတွေကြားလိုက်ရတဲ့အတန်တခုဟာရင်ကုန်တင်မောကထွက်လာတဲ့ပောက်ကွဲတံဖြစ်နိုင်တယ်လို့အာဂျင်တီးနားရေတပ်ကကြားသပတေးနေ့မှာပြောပါတယ်။ဒါကိုမကောင်းတဲ့နမိတ်တင်ကတာအဖြစ်ယူဆတာကြောင့်ရင်ကုန်တင်မောပေါ်ပါသွားသူ44ဦးရဲ့မိသားစုဝင်တွေဟာလည်းငိုကြေးခဲ့ကြတယ်လို့ဆိုပါတယ်။ AR ဆန်ဟွမ်းရင်ကုန်တင်မောရဲ့ကံကြမ္မာအတိအကျကိုသိရသည့်အထိရှာဖွေမှုကိုဆက်လက်ပြုလုပ်သွားမယ်လို့အာဂျင်တီးနားရေတပ်ပြောခွင့်ရအန်ဂရစ်ကီဘာလ်ဘီကပြောပါတယ်။ဒီတမှုထူးခြားတဲ့ပောက်ကွဲတံဟာတိုးပြီးပြင်းထန်တဲ့အပြင်နျူကလ িয়ার ပောက်ကွဲမှုမဟုတ်တဲ့တာမန်ပောက်ကွဲတံနဲ့အလားတရန်တူကြောင်းရေတပ်ပြောခွင့်ရကပြောပါတယ်ရေတပ်ကရေထဲကထွက်လာတဲ့အဲ့ဒီတမှုထူးခြားတဲ့ပောက်ကွဲတံဟာနိုဝင်ဘာလ15ရက်နေ့မှာတင်းမောပြောက်မသွားခင်နောက်ဆုံးဆက်သွယ်မှုရပြီးနိုင်ပိုင်းအကြာမှာထွက်ပေါ်လာတာဖြစ်ကြောင်းရှာဖွေရေးလုပ်ငန်းတွေကိုကူညီပေးနေတဲ့အမေရိကန်ကျွမ်းကျင်သူအဖွဲ့ကပြောပါတယ
်အာဖဂန်နစ္စတန်အခြေပိုင်းမှာအထူးကံဘုံကုန်မှုတစ်ခုကြောင့်လူ၈ယောက်ထဲမှနေသေဆုံးပြီး16ယောက်ဒဏ်ရာရသွားပါတယ်နန်ဂါဟာပြည်နယ်ဂျလာလာဘတ်မြို့တော်ကခရိုင်ရဲတပ်ဖွဲ့မူဟောင်တအူးရဲ့အိမ်ပြင်ဘက်လူအုပ်ထဲမှာဘုံးပေါက်ခွဲတာလို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးတဲ့ရသူတွေဟာရဲတပ်ဖွဲ့မှုကိုထောက်ခံသူတွေဖြစ်ကြပြီးသူ့ကိုယာရုပြန်ခန့်ဖို့တောင်းဆိုနေကြသူတွေဖြစ်တယ်လို့ပြည်နယ်ဆွေးနွေးပွဲပြောခွင့်ရအက်တာအူလာခိုဂျာနီကပြောပါတယ်။ IS အစွန်းရောက်ဖွဲ့ကဒီဖောက်ခွဲမှုကိုသတို့လုပ်တာဖြစ်ပြီးလူ90ကျော်သေဆုံးတဲ့ရတယ်လို့သူတို့ရဲ့ဝါရဖြန့်ချီရေးမီဒီယာဖြစ်တဲ့ AMEC ကနေတစင်ကြေညာပါတယ်။နန်ဂါဟာပြည်နယ်ကမတိမချင်းဖြစ်နေတဲ့အချင်းခရိုင်မှာ IS အဖွဲ့ကသူတို့ရဲ့ဖွဲ့ဝင်15ယောက်ကိုခေါင်းဖြတ်တက်လိုက်တယ်လို့ပြောခွင့်ရခိုဂျာနီက VOE ကိုအတိအပြုပြောဆိုပြီးနိုင်ပိုင်းတွင်မှာပဲဒီဖောက်ခွဲတိုက်ခိုက်မှုဖြစ်တာပါ။ဝေလံခေါင်တည်တဲ့မိုမန်ဒါရာဒေတာမှာအဲ့ဒီလိုခေါင်းဖြတ်တက်ခဲ့တာဖြစ်ပြီး အဖွဲ့ရင်းသဘောထားကွဲပြားမှုကြောင့်အသက်ခံရတာလို့ပြောခွင့်ရခိုချန်နီကဆိုပါတယ်အာဖဂန်သတင်းမီဒီယာတွေကတော့အဲ့ဒီလူတွေဟာ IS အဖွဲ့တွေကနေထွက်ပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ရည်ရွယ်တာကြောင့်အသက်ခံရတာလို့ပြောကြပါတယ
်တမန်တော်ဒေါ်နယ်ထရမ့်ကအမေရိကန်တပ်ဖွဲ့တွေတိုင်းပြည်တာဝန်ထမ်းဆောင်တဲ့အတွက်ကျေးဇူးတင်ကြောင်းမနေ့ကြာသပတေးနေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့မှာပြောကြတဲ့မင်းကွန်းထဲမှာပြောကြလိုက်ပါတယ်။ဒါအပြင်ကျေးဇူးတော်နေ့ဆိုင်ရာတဝန်လာထဲမှာသမရတယောက်အနေနဲ့သူ့ရဲ့ဆန်းဆောင်မှုတွေကိုလည်းဖော်ပြထားပါတယ်။ကျွန်တော်တို့တိုင်းပြည်နဲ့လွတ်လပ်မှုကိုကာကွယ်ဖို့အတွက်သူရဲကောင်းတွေကိုပေးအပ်ခဲ့တဲ့အတွက်ဘုရားသခင်ကိုကျေးဇူးတင်ကြောင်းဂုဏ်ယူဝမ်းမြောက်စွာပြောကြားလိုတယ်လို့ဗီဒီယိုကတစ်ဆင့်တောက်ဖွဲ့ဝင်တွေနဲ့ဆက်သွယ်ပြောကြားမှုမှာသမရထောင်းကထည့်သွင်းပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်မာရာလာဂိုကပုဂ္ဂလိကအဖမ်းဖြေစခန်းမှာအာလာရဲ့အနားယူနေတဲ့သမ္မတထရမ့်ကအိရန်နဲ့အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေမကြသေးခင်ကအောင်မြင်မှုရခဲ့တာကိုလည်းချီးကျူးလိုက်ပါတယ်။အာဖဂန်ရောက်အမေရိကန်ထိတ်တန့်တက်မှုဗိုလ်မှူးကြီးဂျွန်နီကိုလ်ဆန်ကတော့16နှစ်ကြာမြင့်လာပြီဖြစ်တဲ့အာဖဂန်ပဋိပက္ခဟာရှေးမတိုးနောက်မဆုတ်ဖြစ်နေပြီးတောင်းကျမ်းသူတွေဟာအရင်နှစ်ကပမာဏအတိုင်းပဲနေမြင့်တဲ့လူဦးရေတွေကိုထိန်းချုပ်ထားနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့အိရန်နဲ့ဆီးရီးယားနိုင်ငံတွေမှာတော့ IS တွေအပေါ်တိုက်ခိုက်တဲ့နေရာမှာအောင်မြင်မှုတွေရရှိနေတယ်လို့ဆိုပါတယ်။သမ္မတထရမ့်မှာကြာသပတေးနေ့ကအမေရိကန်ကမ်းရိုးတန်းဆောင်တပ်ဖွဲ့တွေစီတွားရောက်ခဲ့ပြီးပြည်တွင်းမှာတော့အခြေအနေသိပ်ကောင်းနေတဲ့အကြောင်းပြောကြားခဲ့ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ချန်နေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရေးသဘောတူညီချက်တရက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားစာသာပြီးနေ့ကလက်မှတ်ရေးထိုးလိုက်ကြပါပြီ။ရခိုင်ပြည်နယ်မှာနေရဲစွန့်ခွာသွားသူများနဲ့ဆက်လင်း၍ဆောင်ရွက်မိအစီအစဉ်ကိုနိုင်ငံတော်အတမင်ခံရုံးဝန်ကြီးဌာနအစည်းအဝေးခမ်းမ၌လက်မှတ်ရေးထိုးခဲ့ပါသည်လို့နိုင်ငံတော်အတမင်ခံရုံးဝန်ကြီးဌာနရဲ့ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1992ခုနှစ်ကနိုင်ငံခြားလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ပေါ်အခြေခံပြီးအခုအစီအစဉ်ကိုရေးဆွဲထားတယ်လို့အဲ့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြထားတာကလွဲပြီးတခြားအသေးစိတ်တွေတော့မပါပါဘူး။ဒါဟာကနဦးအဆင့်ဖြစ်ပါတယ်။သူတို့ပြန်ခေါ်ပါလိမ့်မယ်။အခုစပြီးလုံကြရပါတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟက်ဆန်မမူအာလီက AFP သတင်းဌာနကိုပြောပါတယ်။လူ့အခွင့်အရေးအဖွဲ့အဖွဲ့ဖြစ်တဲ့နိုင်ငံတကာလူညင်းချင်တာဝန်အဖွဲ့ AI ကတော့ခွဲခြားဆက်ဆံတဲ့စနစ်ကိုဖျက်မပစ်ဖဲနေတော့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားရေးဟာစဉ်းစားလို့တော့မရဘူးလို့တုံ့ပြန်ပြောဆိုပါတယ်။ဒီသဘောတူညီချက်ရဲ့အသေးစိတ်တွေကိုထုတ်ပြန်တာမရှိသေးပေမဲ့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံမှာလူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုရန်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတာတွေနေစဉ်လို့ရှိနေချိန်မှာဒုက္ခသည်တွေပြန်ပို့ရေးကိစ္စကိုဆွေးနွေးတာကအချိန်မတန်သေးဘူးဆိုတာသိရှင်းပါတယ်လို့ AI အဖွဲ့ရဲ့ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများအခွင့်အရေးဆိုင်ရာညွှန်ကြားရေးမှူးရှာမင်းမိုဟာမက်ကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်မြန်မာနိုင်ငံမှာခွဲခြားဆက်ဆံတဲ့စနစ်ဆက်ရှိနေပြီးအတင်းအကျပ်ထိန်းသိမ်းထားတဲ့အကျဉ်းစခန်းလိုအခြေအနေမျိုးနဲ့လူထောင်ပေါင်းများစွာကိုထိန်းထားတဲ့အခြေအနေအောက်မှာရိုဟင်ဂျာတွေအနေနဲ့ဘေးကင်းလုံခြုံတဲ့တမောက်မှုဂုံတိတ်ခါရှိတဲ့နေရပ်ပြောင်းခြင်းမျိုးဖြစ်နိုင်မှာမဟုတ်ဘူးလို့ AI အဖွဲ့ကရှာမင်းမိုဟာမက်ကပြောပါတယ်
ပပူအန်နယူဂီနီနိုင်ငံမနတ်ဂျွန်ဘာမှာရှိတဲ့ဒုက္ခသည်စစ်ဆေးရေးဌာနဟောင်းကနေဒုက္ခသည်တွေနဲ့ခလုံးဝဲလျှောက်ထားသူတွေကိုတပ်အင်အားသုံးပြီးအာရမပြောင်းရွှေ့ခဲ့တယ်လို့သတင်းတွေထွက်လာတဲ့အပေါ်စိတ်အနှောက်အယှက်ဖြစ်မိကြောင်းယူနီစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကြာသပတေးနေ့မှာပြောပါတယ်ဩစတြေးလျနဲ့ပပူအန်နယူဂီနီနိုင်ငံတို့အနေနဲ့အခြေအနေတွေကိုထင်းထင်းသင်းသင်းကင်တွယ်ပြီးငြိမ်းချမ်းစွာဖြေရှင်းကြဖို့ယူနီစီယာကတောင်းဆိုလိုက်ပါတယ်ဆိုးဝါးလာတဲ့အခြေအနေတွေအောက်မှာကာလရှည်ကြာစွာနေထိုင်နေကြတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ဩစတြေးလျမှာတာဝန်ရှိတာကြောင့်ဒီကိစ္စကိုဩစတြေးလျအနေနဲ့ပြည်လဲအောင်ဆောင်ရွက်စီလိုကြောင်းယူနီစီယာပြောခွင့်ရဒူနီယာအစ္စလမ်ခန်ကဗီဒီယိုနဲ့အတန်ကြိုတွင်းထားတဲ့ကြေညာချက်ကတစ်ဆင့်ပြောကြားလိုက်ပါတယ်။ဒါစင်နဲ့ချီတဲ့ခလုံးဝင်လျှောက်ထားသူတွေကိုပပူအန်နယူဂီနီအာနာပိုင်တွေကနေရာပြောင်းလိုက်ပြီးကျန်တဲ့ဒုက္ခသည်300လောက်ကိုလည်းသူတို့အခုရှိနေတဲ့ဒုက္ခသည်ထင်းထင်းရေးစခန်းကနေပြောင်းသွားရေးအတွက်ဖိအားပေးခဲ့ပြီးဂရင်းနေနဲ့တခြားပစ္စည်းတွေကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့ဆိုပါတယ်မလမကမှာရှိတဲ့လော်ရန်ကောင်းမြို့ကိုပြောင်းရွှေ့နေရာချထားရေးအတွက်ရဲအရာရှိတွေနဲ့လူမှုကြီးကြပ်ရေးဆိုင်ရာအရာရှိတွေမနက်ကျွန်းပေါ်ကထင်းထင်းစခန်းကိုရောက်လာပြီးလူပေါင်း388ယောက်ရှိတဲ့အထက်ကကိုလုံးဝင်းလျှောက်ထားသူ90ကိုအေးချမ်းစွာရွှေ့ပြောင်းပေးခဲ့တယ်လို့ဆိုပါတယ
်ဆူဒန်နိုင်ငံကိုအမေရိကန်တွေကနေကောက်ွယ်လိုအပ်ပြီးရုရှားတွေအာဖရိကထပ်ပေါက်ပြီးအသွင်ပြနိုင်တယ်လို့ရုရှားနိုင်ငံမှာရောက်နေတဲ့ဆူဒန်သမ္မတဦးမာအယ်ဘရှီယာကကြာသပတေးနေ့မှာပြောလိုက်ပါတယ်။အမေရိကန်ဟာဆူဒန်နိုင်ငံမှာပြည်ပခဖြစ်အောင်အားပေးလှုံ့ဆော်နေတယ်လို့လည်းဆူဒန်သမ္မတကဆွဆွဲပါတယ်။ ရုရှားနိုင်ငံပင်လယ်နဲ့အပန်းပြေမျိုးဖြစ်တဲ့ဆူချီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးခန်းအစအယ်ဘရှီးယားကအဲ့လိုပြောတာပါ။ဆူဒန်နိုင်ငံဒါဖော်ဒေသဟာ2003ခုနှစ်တိုင်ကတည်းကတိုက်ပွဲတွေနဲ့ပြည်ပခါတွေဖြစ်နေတာပါ။ဆူဒန်ဆိုးရွားဟာခွဲခြားဆက်ဆံနဲ့လူလူရှုတယ်လို့ဆိုဆွဲပြီးတပုံတွေကအဆိုးရွားကိုပုံကန်တိုက်ခိုက်နေတာဖြစ်ပါတယ်။ဒီပြည်ပခါအတွင်းလူပေါင်း3000လောက်တေဆုံးထားပြီး 2.8 တန်းလောက်ဥယျာဉ်ဆွန့်ထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။1989ခုနှစ်ကအာဏာရလာတဲ့ဆူဒန်သမ္မတအယ်ဘရှီးယားကိုဒါဖော်ဒေသမှာလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေနဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကအလိုရှိနေတာဖြစ်ပါတယ်။2009ခုနှစ်နဲ့2010ပြည့်နှစ်တွေမှာ ICC ရှေ့နေတွေကအယ်ဘရှီးယားကိုဖမ်းဝရဏနှစ်ခုထုတ်ခဲ့မှုပါတယ်
။အာဖရိကတိုက်ယူဂန္ဓာနိုင်ငံမှာနိုင်ငံအနှံ့ထုတ်ဝေတဲ့ Red Paper သတင်းစာရဲ့အကြီးအကဲဝန်ထမ်း၈ယောက်ကိုဖမ်းဆီးပြီးနိုင်ငံတော်ပုံကံမှုနဲ့ဆွဲဆိုလိုက်ပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ဒီပုဂ္ဂလိကသတင်းစာရဲ့ကမ်ပါလာမြို့တော်မှာရှိတဲ့သတင်းစာတိုက်တီကိုအင်္ဂါနေ့နောက်ပိုင်းမှာရဲတွေကဝင်စီးပြီးသတင်းစာဆရာတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ကထုတ်ဝေတဲ့သတင်းစာထဲမှာသတင်းမားတွေကိုဖျန့်ချခဲ့တယ်လို့စွပ်စွဲထားပါတယ်။သတင်းအရင်းမြစ်ကိုဖော်ပြမှထားပဲယူဂန္ဓာသမ္မတယူဝီရီမူဆေဗနီဟာရဝန္ဒာနိုင်ငံသမ္မတပေါ်ကီဂါမီကိုဖြုတ်ချဖို့ကြံစီနေတယ်လို့အဲ့ဒီသတင်းစာကရေးသားခဲ့တာပါ။အဲ့ဒီသတင်းစာဆရာတွေကိုနိုင်ငံတော်ပုံကမှုအပြင်အမျိုးသားလုံခြုံရေးကိုထိပါစေတဲ့အချက်အလက်တွေကိုဖြန့်ချိခဲ့မှုနဲ့လဲဆွဲချက်ဆိုထားတယ်လို့ရဲရာရှိတူကရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်။သူတို့ကိုဘယ်နဲ့ယုံထုတ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။အမေရိကန်အခြေစိုက် CPJ ခေါ်သတင်းစာဆရာများကာကွယ်ရေးကော်မတီကသတင်းစာဆရာရှိဦးကိုအမြန်ဆုံးပြန်လုပ်ပေးဖို့ယူဂန္ဓာအစိုးရကိုတောင်းဆိုထားပါတယ
်။နိုဝင်ဘာလ24ရက်တောက်ကြနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျသိန်းနဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးခဲ့ကြတာပါ VOA American တန်ရဲ့တောက်ကြနေ့မနေ့ခင်းစီစဉ်တွေကိုအင်တာနက်ဆာမျက်နှာကနေပြီးတော့လဲ website လိပ်စာ barmis.voanews.com ကနေပြီးတော့လဲနားဆင်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြသူတွေကိုပြန်လည်ခေါ်ရွေးနဲ့ပတ်သက်တဲ့အစီအစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားအဆင်ပြေပြေညှိနှိုင်းဆွေးနွေးခဲ့ကြပြီးကြာသပတေးနေ့ကလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးတဦးလည်းဖြစ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီကိုဦးဆောင်သူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခသည်တွေပြန်လည်နေရာချထားရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့မက်ခင်ဖြူတွေကဆက်သွယ်မေးမြန်းတာမှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုစပြီးတော့ပြောပါရစေ
။ဟိုဟာလေကျွန်တော်တို့ကဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့ဟိုဆွေးနွေးတယ်ဘင်္ဂလားဒေ့ရှ်ကနိုင်ငံရေးဝန်ကြီးလာတယ်သူတို့အဖွဲ့ပါလာတယ်ဝန်ကြီးရဲ့အဖွဲ့ပါတယ်ဒီဘက်ကအဲဒီနိုင်ငံရေးဝန်ကြီးဌာနရဲ့ဒီဟိုဟိုဟိုဗာလူဝင်မှုကြီးကြပ်ရေးရဲ့နောက်ဒါဟိုပါတာပေါ့နော်အဓိကဒီဘက်ကပေါ့နော်ဆိုတော့အဲ့ဒီမှာဆွေးနွေးကြတယ်နိုင်ငံတော်တိုင်ပင်ခံရုံးလည်းပါတယ်အဲဝန်ကြီးလည်းပါတယ်ဆွေးနွေးကြတယ်အဲဆွေးနွေးပြီးတော့သဘောတူညီချက်တွေအဲလုပ်တယ်ပေါ့အဲ့တော့ဒီညနေတော့ဟိုဒီဒီနေ့မွန်းလွဲပိုင်းမှာတော့လက်မှတ်ထိုးပြီးသွားပြီသဘောတူညီချက်ရသွားတယ်လို့ပြောတယ်ဒါပေမဲ့ဟိုအနုစိတ်အစီအစဉ်တွေတော့ကျွန်တော်လည်းမပါတော့ကျွန်တော်လည်းမပြောတတ်ဘူးအဲ့တော့အရှင်တော့ပြည်တယ်လို့ပြောတယ်ညီနိုင်မှုတွေလည်းအရှင်ပြည်တယ်လက်မှတ်လည်းထိုးပြီးသွားပြီအဲ့တော့ကျွန်တော်ရဲ့ဒီဆောင်ရွက်မှုတွေကိုကျွန်တော်ကစမှာပေါ့စမယ်ဆိုင်ကူတွေကလည်းအိုးစားဖို့စီစဉ်နေတာရှိရလေအဆောက်အဦတွေကျွန်တော်လက်ခံမဲ့စခန်းတွေကိုဟိုအဆောက်အဦတွေကိုပြန်ဆောက်တယ်ဟိုပြင်တယ်ဆောက်တယ်အစ်စ်ကောဟိုဟောင်းအကောင့်တော်ကောင်းတဲ့ဟောင်းကိုပြင်တာရှိရအစ်စ်တွေဆောက်တာလည်းရှိရဒါတွေအကုန်လုံးကျွန်တော်လုပ်နေတယ်အဲလက်ခံရေးစခန်းကကကုန်းပိုင်းကုန်းမင်းပိုင်းကတောင်ပြိုလက်ဝဲပေါ့နော်နောက်ရေနဲ့ဆိုရှင်ကခူရပေါ့နောက်ပြီးတော့မှအဲ့ဒါပြီးလို့ရှိရင်အဲ့ဒါမှတရက်လောက်ပဲတရက်သုံးဖို့နှစ်ရက်ပေါ့အဲ့ဒါပြီးလို့ရှိရင်ဟိုသူတို့ကအိမ်ရှိတယ်ဆိုလို့ရှိရင်အိမ်ကိုတန်းသူရဲ့နေရအိမ်ကိုသွားလို့ရတယ်အိမ်ရှိသေးဘူးအခုကျွန်တော်တို့ကတော်တော်ချွတ်နေရာတွေမှာစောင့်နေတယ်ပြန်ပြီးတော့ဆိုတော့ရှိရင်ရှိတဲ့နေရာကိုသွားလို့ရမရှိခင်ဆိုရင်ဂျာစခန်းဆိုတဲ့ drop in center လေးရှိတယ်ဟိုလိုမျိုးကဲ့မျိုးမဟုတ်ဘူးပြာမဲ့နှိရှိနာများကြာမဲ့ကဲ့မျိုးမဟုတ်ဘူးလုံးဝအဲ့တော့ခဏနေရမယ့်နေရာတော့ဖြစ်နိုင်တယ်ရှိသေးရင်ပေါ့အစင်းချင်းအစင်းချင်းရှိရင်တော့ပြန်လို့ရတယ်အဲ့အဲ့ဒီပုံစံမျိုးကျွန်တော်တို့လုပ်ထားတာပေါ့နော
်။ဒါဆိုရင်တော့အခုပြောသလိုဆိုလို့ရှိရင်အစဉ်ပြေပြေပဲညှိနှိုင်းပြီးတော့သဘောတူညီချက်ရသွား
တယ်။ဟုတ်တယ်ဟုတ်တယ်ဟုတ်တယ်။
ကဲဒီထဲမှာအသေးစိတ်သဘောတူညီချက်တွေထဲမှာရော
။စိတ်ကတော့ကျွန်တော်ထင်တော့လေစိတ်ကြီးကျယ်ဟို ထူးဆန်းကြီးလည်းမဟုတ်ခင်ဗျာ90 93လောက်ကတော့တင်ကျက်သဘောမျိုးတွေပါပဲပြန်ပြီးတော့ညှိနှိုင်းပြီးတော့ဟိုဘယ်မောအစ်စ်ပြန်ပြီးရေးလိုက်တဲ့သဘောပါပဲဒါပေမဲ့အကုန်လုံးကတော့အခြေခံသဘောတရားတွေကတော့မကွာလှပါဘူ
းကျွန်တော်တို့ကြားတာတချို့
က
ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ပြန်ပြီးတော့တချို့ proposal တင်တာတွေသူတို့ဘက်ကသူတို့အဆိုပြုချက်တင်တာတွေမှာညှိနှိုင်းရခက်တဲ့အနေအထားတွေရှိတယ်ဆိုတာမျိုးကျွန်တော်တို့ကကြားခဲ့တော
့တယ်ဟုတ်ကဲ့ပါပြီအခုသဘောတူကြပါလေခုနကကျွန်တော်ပြောသလိုပဲနှစ်ဖက်လုံးကတော့တရားမရနိုင်ဘူးပေါ့အဲ့ညှိလိုက်တော့အဆင်ပြေသွားတာပေါ့
ဆိုတော့ဒါဆိုရင်အခုပြောသလိုသဘောတူညီချက်ကျသွားပြီဆိုတော့ပြန်လဲခေါ်ယူမဲ့အစီအစဉ်လေးစဖို့ပဲရှိတော့တာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါပါဟုတ်ကဲ့ဟုတ်
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ဤကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေပေါ်ဘာသာရေးနဲ့လူမျိုးရေးကွဲပြားမှုကိုအခြေခံပြီးမြန်မာစစ်တပ်ကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစနစ်တကျပြစ်မှတ်ထားကျူးလွန်ခဲ့ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာစခန်းတွေမှာလည်းလူကုန်ကူးမှုသာမကကိုအင်ကာအစိတ်ပိုင်းတွေကိုပါမှောင်ခိုကူးရောင်းဝယ်မှုအန္တရာယ်ကိုအမြင့်မားဆုံးရင်ဆိုင်နေရတယ်လို့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့တကပိတ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာသတိပေးခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြောပြပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၄ခုကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပရမီလာပက်တန်ရဲ့အထူးသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှနိုဝင်ဘာလ22ရက်နေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်။အသက်မသေးပဲလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာအမျိုးသမီးတွေမိန်းကလေးတွေနောက်ပြီးမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်အရလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်နှိမ်ပန်းနှိပ်စက်မှုတွေကိုမြန်မာတပ်မတော်ကကြဲကြဲပြန့်ပြန့်နဲ့စနစ်တကျညွှန်ကြားကျူးလွန်ခဲ့တာတွေ့ရတယ်လို့သတင်းတောက်တွေကပရမလာပက်တန်ကအခုလိုပြောပါတယ်
My observations point to a pattern of widespread atrocities, including sexual violence against the Rohingya women and girls who have been systematically targeted on account of their religious and ethnic
ဘာသာရေးလူမျိုးရေးကွဲပြားမှုကိုအခြေခံပြီးရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုပြစ်မှတ်ထားတဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကြီးမားကျယ်ပြန့်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုစနစ်တကျနဲ့ကျူးလွန်ခဲ့တယ်ဆိုတာကျွန်မတို့လေ့လာတွေ့ခဲ့ရပါတယ်ညင်းလို့မရတဲ့အချက်ကတော့ဒီလိုတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုမရင်းကျစ်မှုစတဲ့နီလန်ပေါင်းစုံကိုကျူးလွန်ဖို့မြမတပ်မတော်ကစနစ်တကျစီစဉ်အမိန့်ပေးညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဒီလိုအပြစ်ကျူးလွန်တဲ့တခြားသူတွေထဲမှာနေချားဆောင်ရဲတပ်ဖွဲ့တွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့တခြားလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူစစ်တွေလည်းပါဝင်နေတာဖြစ်ပါတယ်။
စစ်သားအများပြားကဝိုင်းပြီးမတိန်ကျင်တာအရှက်ရအောင်လုပ်တာနဲ့စစ်ဘက်ကဖမ်းထားချိန်အတွင်းလိန်ကျွန်းလုတ်ခိုင်းတာတွေအပါအဝင်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုပုံသဏ္ဍာန်တွေကိုထွက်ပြေးလာသူတွေစီကနေတတ်သမှတ်ထဲကြားခဲ့ရတယ်လို့လည်းမစ္စပက်တန်ကဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းလေးခုကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့ရမှာဒုက္ခသည်တွေဟာလူကုန်ကူးခံရမယ့်အန္တရာယ်ကြားရောက်နေတာကိုတွေ့မြင်ခဲ့ရကြောင်းသူကသတင်းတောက်တွေကိုအခုလိုပြောပါတယ်။
Vulnerability of women and girls but also boys facing a heightened risk of trafficking
ဒုက္ခရစခန်းတွေမှာရှိနေတဲ့အားနည်းတဲ့အမျိုးသမီးနဲ့မိန်းကလေးတွေသာမကယောက်ျားလေးတွေရဲ့အခြေအနေကိုအလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။လိင်ပိုင်းဆိုင်ရာအမျက်ထုတ်ဖို့အတင်းအဓမ္မပြည့်တစားလုတ်ခိုင်းဖို့အတွက်သူတို့ဟာလူကုန်ကူးမှုအန္တရာယ်အပြင်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုပါရောင်းဝယ်တဲ့အန္တရာယ်အမျက်မားဆုံးရင်ဆိုင်နေကြရပါတယ်။
ဒီအန္တရာယ်တွေကိုကာကွယ်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နိုင်မဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုစူးစမ်းရှာဖွေနေတယ်လို့လည်းပရမီလာပက်တန်ကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းတဲ့အနေနဲ့မြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရရဆက်ဆက်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာကိုလုံခြုံရေးကောင်စီအနေနဲ့အရေးယူကင်တွယ်ဖို့ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ကြောင်းပရမီလာပက်တန်ကအထူးသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
်။ I am having as I said bilateral meetings with a number of members of the council urging them to
လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံပြီးအထူးသီးသန့်တင်ပြခွင့်ရခဲ့သလိုဖိအားပေးဖို့လည်းကျွန်မတိုက်တွန်းခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်သွားရောက်ကြည့်ရှုဖို့ကိုလည်းကျွန်မအကြံပြုခဲ့ပါတယ်။
သူရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်မတိုင်ခင်မြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်ကြည့်ရှုခွင့်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုစာရေးပန်ကြားခဲ့ပေမဲ့ငင်းပယ်ခံရကြောင်းမစ်ပက်တန်ကပြောပါရယ်။နိုဝင်ဘာလ5ရက်နေ့ကနေ13ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာနဲ့ကော့ခ်စ်ဘဇားမြို့တွေကိုသွားရောက်ခဲ့တဲ့လိင်ပိုင်းအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ရဲ့ခရီးစဉ်မှာ UNFPA
UNICEF စတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကကျွမ်းကျင်သူတွေနဲ့ဗြိတိန်နိုင်ငံသားရဲ့ဌာနကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ရေးဆိုင်ရာတာဝန်ရှိသူတို့လိုက်ပါသွားခဲ့ကြပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။ရခိုင်ရေးကိုဒီမှာပဲရန်နာပြီးပုတ်ရဟန်းမင်းကြီးရဲ့မြန်မာပြည်ခရီးစဉ်အကျိုးမြင်ကွင်းကိုလည်းကြည့်ကြရအောင်ပါရှင်။ကက်သလစ်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်မကြခင်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုကြွရောက်လာတော့မှဖြစ်လို့အနေနဲ့အရရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့ကိုသွားဖို့စိုင်းပြင်းနေကြပါတယ်။တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်အရေးအခက်တွေ့နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးစီကိုခီးဆက်မှဖြစ်တဲ့အတွက်လဲဒီကိစ္စအပေါ်မှာရဟန်းမင်းကြီးဘလို့ချင်းကပ်မလဲဆိုတာကိုလူများကစိတ်ဝင်စားနေကြတာပါ။ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံကိုလာမဲ့တင်းလှနေမှာကြွချီလာမဲ့ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကနေပြည်တော်မှာနိုင်ငံအကြီးအကဲတွေနဲ့အရင်ဆုံးတွေ့ဆုံမှာပါဒီနောက်မှာတော့ရန်ကုန်မြို့မှာကျင်းပမဲ့လူလူနှစ်သိန်းနဲ့ဆူတောင်းပွဲကိုတက်ရောက်နိုင်ဖို့အတွက်အနေနဲ့ရက်ရက်ကကက်သလစ်ဘာသာဝင်တွေစိတ်အားထက်သန်နေကြပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့ကကက်သလစ်ခရစ်ယာန်ဘုရားကျောင်းလေးမှာဝတ်ပြုနေကြသူတွေကတော့ပိုယဟမင်းကြီးရဲ့ပထမဆုံးမြမပြည်ခီးစဉ်မှာဖူးမြော်ခွင့်ရဖို့ရန်ကုန်ကိုသွားကြမှာပါဒေါ်ရှုရင်ကတော့ပိုယဟမင်းကြီးကိုဖူးတွေ့ခွင့်ရဖို့တိတ်ကိုစိတ်လှုပ်ရှားနေသူပ
ါကျွန်တော်တို့ဆိုရင်အရန်ကိုစိတ်လှုပ်ရှားအရန်ကိုဟိုနေပေါ့ဟိုနေစိတ်လှုပ်ရှားနေပေါ့နော်အရန်မျော်လင့်နေပေါ့ဘာလို့ဆိုပိုယဟမင်းကြီးကိုကျွန်တော်တို့က TV ကနေပဲဖူးနေရတာလေ
ကက်သလစ်ခရစ်ယာန်ဘာသာဝင်လူနည်းစုဖြစ်တဲ့မြန်မာနိုင်ငံကိုပိုယဟန်မင်းကြီးအခုလိုကြွချီလာမယ့်အပေါ်တိတ်ကိုပြောရှင်းရတယ်လို့လဲဥဂရဂိုရီကပြောပါတယ
်။ဒါလည်းပြောတာပေါ့နော်။ဒါပထမဆုံးကြီးစင်လည်းဖြစ်တော့တဲ့အချိန်မှာအရင်ကဟိုတက်ကြတာဝင်ချင်တယ်ပေါ့နော
်။ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ချုပ်ချယ်ခံရမှုနဲ့ပတ်သက်ပြီးမကြာခဏဆိုသလိုဟောပြောနေတာဖြစ်ပြီးလက်တလုံးမှာလည်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်လောက်ထွက်ပြေးရမှုနဲ့ယဟန်မင်းကြီးရဲ့ခီးစင်ကတိုက်ဆိုင်နေတာပါ။ဒါပေမဲ့မြန်မာလူထုကရောအစိုးရဘက်ကရောလက်မခံတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမသုံးဖို့တိုက်တွန်းခံထားရတာဖြစ်ပါတယ်။ဒီအပေါ်ဖအန်ကက်သလစ်ဖျားချောင်းရဲ့အသင်းဥစရာရောမာတီနက်စ်မြင့်ဆိုးကအခုလိုပြောပါတယ်
။နိုင်ငံကြီးတဲ့ဘာသာရေးကတော့နည်းနည်းပါလေတိတ်နူးညံ့တိမ်ပွေးတဲ့အရာဖြစ်တယ် very delicate လေ။နည်းနည်းပါနော်ဟိုကဟိုကရခိုင်အကြီးကလည်းပြေးထန်နေတဲ့အချိန်မှာနော်ကိုရမရသူဘာလို့ပြောမလဲသူတို့သိပါတယ်။
ရူမိုင်းကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်စ်မြန်မာနိုင်ငံကိုရှေ့သတင်းပိုင်နိုဝင်ဘာလ28ရက်ကနေစတင်မဲ့သုံးရက်ကြာခီးစဉ်အတွင်းမှာတော့သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့မှာတော့သီရိမင်္ဂလာကဘာရေးကုမ္ပဏီမှာနိုင်ငံတော်တန်ကမဟာနာယကအဖွဲ့နဲ့တည်ထံတွေ့ဆုံပြီးစိန့်မေရီဘုရားကျောင်းမှာတော့ခရစ်ယာန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲရန်ကုန်မြို့ကြိုက်ကဆန်ခွင်းမှာလူထုဆုတောင်းပွဲကိုကျင်းပမှာဖြစ်ပြီးခီးစဉ်နောက်ဆုံးနေ့နိုဝင်ဘာလ30ရက်နေ့မှာတော့လူငယ်တွေနဲ့စိန့်မေရီဘုရားကျောင်းမှာတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကထုတ်ပြန်ထားပါတယ်။ပိုယဟန်မင်းကြီးဖရန်စစ်စ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ကတော့ပိုယဟန်မင်းကြီးတပါးရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်ပါတယ်။မြန်မာခီးစဉ်ပြီးမှတော့ပိုယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင
်။မတင်ကြီးထိုက်ပြောပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်မှာယာယီတိုက်ရင်မှုတဦးသေဆုံးခဲ့ရတဲ့မတော်တဆရင်တိမ်မောက်မှုအကြောင်းကိုပြောပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ထက်ခိုင်တဆောင်ရမ်းမြို့နယ်အတွင်းနေကြားဆိုင်ရာအစည်းအဝေးကပြန်လာတဲ့ကာဒစီမတော်တဆတိမ်မောက်ပြီးမြမတက်မတော်ကခလက်ဒေစခန်းအခြေဆိုင်ယာယီတပ်ရင်းမှုဗိုလ်မှူးနိုင်လင်းစိုးနဲ့ထိုင်းစစ်သား2ဦးအပါအဝင်4ဦးသေဆုံးသွားရပါတယ်။ဒီကားပေါ်မှာမြမစစ်တပ်အရာရှိတွေနဲ့အတူကရင်မျိုးသားအစည်းအရုံးကအောက်ခြေအဆင့်အဖွဲ့ဝင်တွေနဲ့ကရင်ကျေးရွာလုံခြုံရေးအဖွဲ့ဝင်တွေလိုက်ပါလာခဲ့ကြပါတယ်။နိုဝင်ဘာလ21ရက်နေ့ညမက်ဆရင်းမြို့ကားလမ်းမပေါ်မှာအရှိန်မထိန်နိုင်ပဲလမ်းဘေးတစ်ပင်ကိုဝင်တိုက်ခဲ့တဲ့မတော်တဆဖြစ်ရအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကပြောပြပေးမှာပါရှင်
။ထိုင်းမြန်မာနယ်စပ်တနီးယားမှာပြုလုပ်ခဲ့တဲ့နယ်စပ်လုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်ပြီးပြန်လာတဲ့ကားပေါ်မှာလိုက်ပါလာသူတွေကတော့ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်ကလေဒစ်စကန်အခြေစိုက်ရှေးလင်းတက်ရင်ခလာရ28ကယာယီတည်ရင်မှုဗိုလ်မှူးနိုင်လင်းစိုးအပါအဝင်ထိုင်းစစ်သားတဦးတဆောင်ရမ်းမြို့နယ်မဲတရီရွာကတာဝန်ရှိသူတဦးနဲ့ကားမောင်းသူတဦးတို့ဟာနိုဝင်ဘာလ21ရက်နေ့ညပိုင်းအချိန်မှာမက်ဆရင်းမြို့ကားလမ်းမပေါ်မှာကားမတော်တဆတိုက်မိပြီးသေဆုံးခဲ့တာပါ ဒီသနာကျောင်းကဆက်ပြီးတော့ပါပါတယ်။ညနေကတော့နေကမဲ့ပြီးတော့အတော်လေးနဲ့လမ်းမှာဒီမှာကားနဲ့စုခင်နဲ့ဆောက်ပြီးတော့အဆင်ပြေပါတယ်။တပင်ကိုတိုင်ပြီးတိမောက်သွားတယ်တက်ခရိုင်လိုင်စင်နံပါတ်2809ငွေရောင်ပစ်ကတ်ကားပေါ်မှာလိုက်ပါလာကြသူ၄ဦးသေဆုံးခဲ့ပြီးကျန်တဲ့ဦးကတော့အတွင်းလူနာအဖြစ်စေယုံတင်ကုသမှုခံရပါတယ်။တရားရသူတွေထဲမှာကရင်မျိုးသားလူမျိုးရေးတပ်မတော်ကရင်နယ်တရင်23ကတပ င်တိုက်ရာကနေကားမတော်တဆတိုက်ခိုက်မှုဖြစ်သွားရတာလို့ယူဆရကြောင်းဖယားနာပိုင်းဒီဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ကမ္ဘောဒီးယားနိုင်ငံအလယ်ပိုင်းမှာရှိတဲ့ဌာနော့ဆပ်ရေကန်ကြီးဟာ၅မျိုးစိတ်ပေါင်းယာနဲ့ချီကျက်စားနေထိုင်ရာနေရာတစ်ခုဖြစ်သလိုတိုင်းပြည်အတွက်လိုအပ်တဲ့ပရိုတိန်းအာဟာရဓာတ်60ရာခိုင်နှုန်းကျော်ရရှိစေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့ဒီလို၅မျိုးစုံပေါ်ကျွယ်ဝတဲ့ကန်ကြီးဟာအခုတော့ငါးအလွန်ကျွန်းဖန်တာပတ်ဝန်းကျင်ညဉ့်ညမ်းစေတာနဲ့ရေအားလျှက်စစ်ထုတ်လွှတ်တဲ့ဆယ်ကြီးတွေကြောင့်တိမ်ခေါ်လာမဲ့အရေးစိုးရိမ်နေရတဲ့အကြောင်း VOA သတင်းတောက် Kevin Enot ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင်။
တုံလီဆက်ပြေကန်ကြီးဟာရာသီဥတုအခြေအနေပေါ်မူတည်ပြီးတော့ရေအတက်အကျနဲ့ကန်ရဲ့အချင်းအကျယ်ပြောင်းသွားလေရှိသလိုကီလိုမီတာထောင်ချီတဲ့အထိကျယ်သွားတဲ့အခါမျိုးတွေလည်းရှိပါတယ်။ရေကလည်းတန့်ရှင်းလက်ဆက်တယ်လို့ဆိုရမှာပါ။ဒီကန်ကြီးထဲမှာ၅မျိုးစိတ်ပေါင်းရာနဲ့ချီရှိသလိုနှစ်စဉ်၅တန်ချိန်၃သိန်းလောက်ထုတ်လုပ်ပေးပါတယ်။ဒါပေမဲ့အခုတော့ဒီအခြေအနေကပြောင်းလဲလာနေပါတယ်။တင်္ဂါတဲ့တူဖြစ်တဲ့လူဝမ်ချန်တီကအခုလိုပြောပါတယ်။
កាលពីមុនខ្ញុំនេសាទត្រីនឹងបងដូចជាបងសំឡាញ់បងអីអញ្ចឹងបានត្រី
ចឹងអញ្ចឹងប៉ៃកូនឯងងាផាញ់យិនជម៉ារូងារីអញ្ញាយបាដែរតែបិមេអគ្រូរងាផាន់ណេទូរីអញ្ញាជីភិលាទលូងាលេតេមិយារោបោថាកអញ្ញាឡោងពីមិនលោណៃណរ៉ែតបោវ៉ាអគ្រូយីរីပြန်តက်ឡានីបិមេលេអណាត់អន្តက်កអតោសូពីរងាលេតេមិឈីរោបោ
បាចាងអគ្រូលុភិយារ៉ាលេសូរ៉ាការោតាឆាកបានីយារីម៉ាភិភ្យាននីទលូបាវេငါလုံးကျွန်ဖန်းနာတွေကနေငါမျိုးစိတ်တွေရှားပါလာပြီးတော့မျိုးချတဲ့နေရာတွေလည်းတိမ်ကောလာလာပါဒီရလျက်စစ်ထလုပ်တဲ့ဆယ်ကြီးတွေတိဆောက်လာတာကြောင့်လည်းငါမျိုးစိတ်တွေတဘာဝအတိုင်းသွာလာနေတိုင်းကျက်စားမှုတွေကိုဟန်တာလိုက်တယ်လို့ဖြစ်စေတာပါဒီချင်းတွေကပို့ပြီးတော့ဆိုးလာနိုင်ဖို့ရှိတယ်လို့ငါလုံငန်းဆိုင်ရာပူပေါင်းဆောင်ရွက်ရေးအဖွဲ့က Om Service ကပြောပါတယ်
นี่ก็เจียมูลหะสําคัญมากแต่ต้องตรุปริปิสนีดา
ละอปอไวลาวနိုင်ငံမှာเซจี้တွေထပ်ဆောက်ဖို့ရှိနေပါတယ်ကျွန်တော်တို့ကမ္ဘောဒီးယားမှာကတခုရှိပြီးသားပါရေအလျက်စစ်ထုတ်တဲ့ဆယ်တွေကြောင့်ငါးတွေရွှေပြောင်းသွားလာမှုထိခိုက်ပြီးမျိုးပွားနှုံကြာဆင်းသွားမှာစိုးရိမ်ပါတယ်ဆယ်တွေကြောင့်ကန်တဲ့ရေစည်းဝင်မှုလည်းကြာဆင်းသွားသလိုမဲခေါင်မြေအတွင်းစီးဆင်းနေတဲ့ရေရဲ့တန်ရှင်းမှုကိုပါထိခိုက်စေပါတယ
်ပြဿနာကနှစ်မျိုးပါလူတွေအတွက်စားစရာငါးတွေရှားပါလာတယ်လို့ငါးဖက်ပြီးအသက်မွေးကြတဲ့သူတွေကလည်းပို့ပြီးတော့အများလာနေတာပါတချိန်တည်းမှာပဲရေကန်ကြီးကတိမ်ကောလာနေပြီးတော့ကမ္ဘာပေါ်မှာတိမ်ကောမဲ့အန္တရာယ်အစိုးရရာဇုံရေကန်ကြီးအဖြစ်တဘာဝပတ်ဝန်းကျင်အဖွဲ့တွေက2016ခုနှစ်တုန်းကဖော်ပြခဲ့ကြပါတယ်အစိုးရအဖွဲ့အစည်းတွေကတော့ဒီကန်ကြီးကိုတတ်နိုင်သမျှထိန်းသိမ်းကာကွယ်ဖို့ကြိုးစားနေတဲ့အကြောင်းပြောပါတယ်
ကျန်ခိုင်ဘန်ကြီးယင်းဘန်တော်ထွေးကားချမှုကတော့တည်
းဒေတာတွင်ငါးဖန်သမားတွေနဲ့အတူလက်တွဲပြီးပြည်တနာကိုဖြည့်ရှင်းကင်တွယ်နိုင်မှုကျွန်တော်တို့ကြိုးစားနေပါတယ်သက်ဆိုင်သူတွေနဲ့တွေ့ဆုံဆွေးနွေးတာတွေအများကြီးလုပ်ပြီးပါပြီဒီနေ့မနက်မှာကိုပဲကျွန်တော်တို့ရဲ့နောက်ဆုံးရအချက်လက်တွေပါတဲ့အစီရင်ခံစာကိုတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးဌာနကိုတင်ထားပါတယ်မကြခင်မှာကျွန်တော်တို့ဘာလုပ်သင့်လဲဆိုတာကိုသူတို့ဆွေးနွေးလာမှာပ
ါဆိုရင်ချက်တွေထဲမှာတော့အစာအာဟာရနည်းပါးသွားမယ့်ကိစ္စတခုရဲ့မဟုတ်ပါဘူးငါးများများမဖမ်းနိုင်တော့တဲ့အတွက်ဒီကန်ကြီးကိုမိခိုပြီးငါးဖက်လုပ်ငန်းနဲ့အသက်မွေးကြတဲ့သူထောင်တဲ့ချီမြို့ကြီးတွေကိုပြောင်းရွှေ့ပြီးအလုရှာလာကြတာကြောင့်လေရွှေ့ပြောင်းသွားလာနေထိုင်မှုတွေနဲ့ပတ်သက်တဲ့ပြဿနာတွေကြုံလာရနိုင်တာဖြစ်ပါရဲ့ရှင
်မကင်ဖြူထွေးပြပြခဲ့တာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ကိုတော့လိုင်းဒိုမီတာ2432နဲ့40အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲဖန်ယူနာစင်နိုင်ပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ခါနေ2019ခုနှစ်နိုဝင်ဘာလ24ရက်တောက်ကြနေပြန်ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190ကနေပြီးတော့ဖန်ယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Barbies News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာဖို့ရှိပြီးကျမရဲ့အစီအစဉ်မှာတော့
ဒီလိုအားပြတ်နေသေးတာအငန်စားတာများသွားလို့ရှိရင်ဒုက္ခပိဒတ်တာမှုငန်းနေချောသွားမှုဒီဥစ္စာရှိနေရမယ်။နောက်အရေးကြီးတဲ့အချက်ကတော့ဒုနာရီယာသိမှာမဟုတ်ဘူ
း။နာရာရှိနှလုံးရောဂါရုတ်တရက်ဆိုးလာရတဲ့အကြောင်းကိုအငိမ့်စားပါမောက်ခဒေါက်တာတဦးနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်တိုင်းသားဒေသတီးတီးကသတင်းအစုံလွှင့်ကိုထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်။စာလုံးပေါင်းက beat beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင်းရာစပင်လေးကိုအရင်ရှင်းပြပြစီငှက်ပြည့်ငှက်ဖန်းထွက်ရမှာခြုံထဲဝင်ပုတ်နေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေဝိုင်းတော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ဘဲအရင်အပြင်ဘက်ကနေဝိုင်းခြောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ဘဲဝေကဝိုက်ခါရှောင်းကလုတ်တဲ့သဘောဖြစ်ပါလေအဒီဘေကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာရင်ကျင်းမှုရအားနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီသုံးနေပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say stop beating about the bush
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲဟိုရှောင်းဒီရှောင်းနဲ့လုံမနေနဲ့လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say stop beating about the bush
ပြောချင်တာကိုတည်တယ်မပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုကျမရေခန္ဓာမှာနာရာရှိနှလုံးရောဂါဖြစ်ရာကရုတ်တရက်ဆိုးလာခြင်းအကြောင်းကိုနားဆင်ကြရပါမယ်။နာရာရှိနှလုံးရောဂါရှိထားသူတွေမှာတည်ငြိမ်နေရာကနေရုတ်တရက်ဆိုးတဲ့လက္ခဏာတွေကိုသိထားပြီးဖြစ်လာရဲ့အချိန်မီစေ့ရုံပို့ဖို့အရေးကြီးပါတယ်။နာရာရှိနှလုံးရောဂါဘာကြောင့်ရုတ်တရက်ဆိုးလာတာလဲ။ဆိုးလာတဲ့အခါမှာသိတာထင်ရှားတဲ့လက္ခဏာတွေနဲ့ကြိုတင်ပစ်စင်မှုနဲ့ကုသကာကွယ်မှုတွေဘာတွေလုပ်ပေးနိုင်တယ်လဲဆိုတာကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခါဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပမောခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီနှလုံးရောဂါဖြစ်တဲ့အခါမှာဒီနာတာရှည်ဖြစ်လာပြီးတော့ဒီရုတ်တရက်ဆိုးဝါးလာတဲ့အနေအထားမျိုးပေါ့ဆရာနော်ဖြစ်တဲ့အနေအထားကဟိုဘယ်လိုအနေအထားမျိုးရှိလဲဆရာကြီးမြန်မာနိုင်ငံမှာလေ
ကျွန်တော်တို့နှလုံးရောဂါတွေတော့များများတော့ နားထောင်ရှိရင်ငရုံယောဂါပေါ်ပြဥမာဒီရောပိဒါကြောင့်ပဲဖြစ်ဖြစ်ဒါမှအဆုရှင်တွေမကောင်းလို့ပဲဖြစ်ဖြစ်ရှိနေကြတာ哦ဒါမှမဟုတ်ရှိနေရနေပြီးတော့ရုပ်ပြတခါတည်းစိုးလာတယ်စိုးလာတဲ့အချိန်မှာတော့သတိထားရမယ်အဲ့ဒါကုသမှုကလည်းအချိန်ကြီးသေးကိုလိုတယ်မမတော့စိတ်ဆောင်နေတဲ့ကြားထဲရပဲရုပ်ပြစိုးလာတဲ့အချိန်တွေဒါမှမဟုတ်ဟိုစားစားသုံးမှုတို့ကျွန်တော်တို့ဒီမတော့ပဲနေတာတို့တခါလေးလေးတို့လည်းအရက်အရက်တွေပဲအလုံးကျော်တော့တာတို့ဟိုလိပင်ကနေအပြင်းဒါလိုလာတဲ့ပုံပြီးလှုပ်လိုက်တာတို့ဆီကျိုးတို့ကတော့မထိန်တာတို့အဲ့ပေါ်အခြေအနေမှာရုပ်ရဲ့သွားသူသေးတော့လို့နည်းနည်းတော့နာရရှိရှိတာတော့ရှိနေတယ်ဒါပေမဲ့ပြင်းနေရနေရုပ်ရဲ့ဆိုးလာတဲ့အခြေအနေတွေရှိတတ်တယ်အင်္ဂလိပ်လိုပြောတော့ acute exacerbation တော့နော် acute heart failure ဝင်လာတဲ့သဘောမျိုးပေါ့အဲ့လိုမျိုးကိုဆိုလိုပါလေခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်လာပြီဆိုရင်ဒီတိနိုင်တဲ့လက္ခဏာအနေထားပေါ့နော်ဘယ်လိုထူးထူးခြားခြားရှိလဲဆရာ
ဒီယာမှာကျွန်တော်တို့ကမိသားစုကရောကာယကံရှင်မိကရောသူကတိထားဖို့လိုတာလေးရှိတယ်တခါလေ तू ကစောက်တယ်ကောင်းနေရနေပြီးတော့ငါဒီနေ့နည်းနည်းမောသလိုပဲသွားကိုနေလို့မကောင်းဘူးတခါလေးနည်းနည်းအလေးချိန်ပြက်လာတာကြီးရှိတတ်တယ်အဲ့ဒါကိုမိသားစုတွေကလည်းတိထားမိတတ်တယ်ဥပမာကိုအလေးချိန်မှာတရက်ကို၃ပေါင်လောက်ပြက်လာတာပါညာဆိုရင်တော့အဲ့ဒီနှလုံးကမမြင်နိုင်လို့အရေးကြီးဆုတာတာလို့ဖြစ်တာပေါ့နောက်တစ်ခုကတော့ကြည့်ရတာကြည့်ရတာတက်ရှိတာတစ်မျိုးကြီးပဲနော်ရုပ်ပြရတော့အသက်ရှူမောဖြစ်လာတတ်တယ်အဲလူကလည်းနေရတာနှုတ်ကြည့်ကြည့်နေတယ်ဒါကြောင့်လေအိတ်နေရာနေပြီးတော့လက်နှိုးပြီးတော့လေလက်အိတ်လိုမရတဲ့ခါမျိုးကြီးအဲ့လိုမျိုးကြီးရှိတတ်တယ်ချက်တော့လေးနေတဲ့အမျိုးရှင်လည်းအားလာတတ်တယ်အဲတာမန်ဒီလှူရှားမှုသွားတာနေတိုင်းနေတဲ့အာကနေပြီးတော့ရုပ်ပြတောင်းတောင်းအင်ချင်းအင်းကနေအိမ်တော်ပြီးဆက်လိုက်တာကြပြီးတော့မိုးလာတာမျိုးတွေညပြီးတော့စားတော့ကပြက်လာတယ်စားလို့တော့မကောင်းဘူးရင်းနေတုံလာတယ်တိတ်ကြလဲအဲ့လိုကောင်းမရဘူးဆက်ပြီးအဲ့ဒါမျိုးပေါ့ဗျာအဲ့ဒါတွေကဆိုလို့ရှိရင်တော့တို့ဒီနေနေလုံးရောကတော့ရှင်းနေပြီးသားဆိုတော့လူတိုင်းသိတာပြီးသားပဲနည်းနည်းလေးတော့ပေါက်ပြန်နေတဲ့သဘောရှိတယ်ဆိုတာကိုကာလကာချင်းကိုနိုင်ကတော့လည်းကောင်းမိသားစုရောကတော့လည်းကောင်းအဲ့ဒါလေးတွေကိုနည်းနည်းယူဆိုင်ပြီးသိထားသင့်တယ်လို့ကျွန်တော်အဲ့ဒါကိုဆိုလိုတာပါဆရာ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီလက္ခဏာတွေဟလာပေါ်လာပြီးတိလာပြီးဆိုလို့ရှိရင်ဒီပြင်ဆင်ထားမှုအနေထားရောဘာတွေလုပ်ဖို့အရေးကြီးမလဲဆရာ
။ဒီဟာအင်မတန်အရေးကြီးတဲ့မျိုးလို့ခုဖြစ်ပါတယ်။ကျွန်တော်တို့အိမ်မှာမိသားစုထဲမှာနှလုံးနာတာစီဖြစ်နေတယ်ဆိုလို့ရှိရင်ကာယကံရှင်နေမှုမိသားစုဟာဘာဆေးတွေတောက်နေတယ်။ဘာဆေးတွေထိုးနေရတယ်။အဲ့ဒါတွေကိုရွေးဆိုင်ရမယ်ဗျာ။နောက်တစ်ခုကသူနဲ့မတည့်တဲ့စီးရီးယားဘာလို့ရှိလဲကိုယ်အလေးချိန်ရဲ့မတန်းလေးတွေရှိတာမယ်နောက်ပြီးတော့လိုအပ်တဲ့ကမ္ဘာအထွတ်နိုင်ငံတွေမှာပြီးတော့အာမခံတွေဘာလို့ရှိနေတဲ့အတွက်ကြောင့်ပေါ့ကွာအာမခံတွေကတ်ပြီးဘာလို့သူ့ဖုန်းနံပါတ်တရားဘယ်လိုလဲဆက်သွယ်ရဖုန်းနံပါတ်ကဘာလဲသဖြင့်ဒီနှလုံးရောဂါဥမာ IMA diabetic IMA heart failure patient သဖြင့်ကိုယ့်ရဲ့ပိုက်ဆံရေးထဲမှာထည့်ထားတာမျိုးတွေအတုံးပြည့်တဲ့စီးရီးရုပ်ပြဖြစ်ဘာလို့ပြီးပါဆိုတာဒီဒါလေးတွေကတော့ခုနပြောတဲ့အရေးပေါ်ဖြစ်လာတဲ့အခါမှာမိသားစုနားမှာရှိရှိနဲ့မရှိမရှိဘူးအဲ့ဒီဟာအင်မတန်ရင်းကြည့်ပါလေသူတို့နဲ့ပတ်သက်တဲ့ဒီပြင်ဆင်ထားတဲ့သူ့ရဲ့ဘာသာရေးတော်ကောင်ကိုယ်နဲ့တွဲထားတဲ့နေရာမှာသူ့အကြောင်းကိုဘေးကလူကရုပ်ပြတွေးရှိထားတဲ့အခါမှာလုပ်ပေးနိုင်အောင်အတွက်အဲ့ဒီပြင်ဆင်ထားတဲ့အရာတွေရှိရဲဆိုတာကိုကျွန်တော်ဆိုလိုတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအချင်းမရွေးဒီနှလုံးဖောက်လာနေတာအတွက်အခုလိုရေပေါ်ပြင်ဆင်ပြီးတဲ့အခါမှာကုသမှုဘာရောဆရာကြီးဘယ်လိုရှိလဲ
တကယ်မှာတော့နှလုံးရောဂါရှိနေတယ်ဆိုတာကိုလေဒီသားပြီးသားသေးရလဲတောက်နေတယ်နောက်တစ်ခါလည်းမမမတော့တာတွေရှိတာပေါ့ဒါပေမဲ့ဖြစ်လာပြီဆိုလို့ရှိရင်ဒါကအရေးပေါ်ကုသမှုလိုလာတယ်ဒါကတော့အိမ်မှာလုပ်လို့ရတဲ့အရာလည်းမဟုတ်ပါဘူးသက်ဆိုင်ရာကိုအရေးပေါ်သိရတော့လို့သင်ရမယ်သိရရောက်တဲ့အခါမှာကျွန်တော်အသက်ရှူပေါ့ဆိုပြီးတော့အောက်ဆီဂျင်တွေပါလေသူတို့ချက်ချင်းပြီးမယ်ဒီကုန်လုံးလို့ဒီပေါင်းလို့အောက်ဆီဂျင်ဘလောက်စတူရေးရှင်းရှိတယ်လို့အဲ့လိုမျိုးတွေအဲစီးစီးတွေပါလေနဲ့အကျဉ်းအစုထဲမှာရေနဲ့အိုင်နေတယ်လို့ထင်လို့ရှိရင်စီးစီးထိုးတာမျိုးတွေရှိတယ်ဒီကြောတွေကိုချက်ပြီးတဲ့စီးတွေအကျဉ်းနှလုံးကရေတွေသိအိုင်လာပြီးတော့မမြင်နိုင်လို့ရှိရင်ဘူးမီးများခုံးကြီးရဲ့ဥမာဒေါ်ဂျီတမီတို့ပါတို့သာသမီစီးတွေဒီကြောတွေကိုလည်းနည်းပေါင်းသွားအောင်လုပ်ပြီးတာဒီအနည်းတန်အပြင်းနဲ့တူတာလဲအီလိုမြရင်မမလေးနေထားတာဒီဆော့ကိုချပေးတာလေသူ့ကိုနှလုံးလိုအဆုတ်တူမှာသွားမအိုင်အောင်လုပ်တဲ့နည်းတွေပေါ့ဗျာနောက်ပြီးအသက်ရှူစက်နဲ့လုပ်ပေးတာဒီဒါကတော့အရင်ကတော့ဆေးဥမှာလုပ်မဲ့အရာတွေဖြစ်ပါတယ်ဗျာသို့တော်လည်းပဲ ဒီလိုဒီလိုနှလုံးယောဂဝိညာဉ်ဆိုရင်တယောက်မိသားစုထဲမှာရှိနေပြီဆိုလို့ချင်းတော့ဒါဒီဒါဒီအရေးပေါ်လို့ကိုယ်တို့ရဲဆိုပြီးတော့သိဟိုသွားပြီးတော့တင်ပြီးတော့ပြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကုသနိုင်တဲ့အနေထားကဒီဆေးရုံကိုအချိန်မီရောက်လို့ရှိရင်တော့အလားလားကောင်းတဲ့သဘောပါဆရာနော
်ဟုတ်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီမဖြစ်ခင်မှာရောဆရာကြီးကာကွယ်နိုင်တဲ့အနေထားရှိလားဆရာ
များများဖြင့်ဒီနှလုံးအားပြတ်နေစီကအငန်စားတာများသောလို့ရှိရင်ဒုက္ခပိဒတာမှုမဖြစ်အောင်ကာကွယ်တာဘယ်လိုကာကွယ်အစားတော့မှာစားများများသွားလားအငန်တက်ဒီမှာများသွားလားငန်လေးချော့သွားဖို့ဒီဥစ္စာရှိနေရမယ်နောက်တစ်ချက်အရေးကြီးတဲ့အချက်ကတော့ဒီလူနာရီယာစိတ်မှမတော့ကြပါဘူးတခါတည်းကျတော့ငါသာရှိနှလုံးယောဂါရှိနေတဲ့အခါမှာစိတ်တက်ကြပါလေဒီကငယ်လာတာလည်းပါတာပေါ့ဗျာအဲ့ဒီကမှသေးတယ်ကမှမတော့ကျင်ရဘူးသေဘူးရုပ်လုံးပြစ်တာလို့ဘာလို့နောက်ပြီးတော့ထိုင်ရောက်တဲ့သမတိပေးတာလေဒီကနေလို့ရမယ်နောက်သေလေးတို့အရေးတို့အလုံးစုံမတော့ဘူးနောက်အဆုတ်တွေပါလေအေးမင်းကြီးကိုအရင်ရေးကြည့်ပါလေကျွန်တော်တို့သူများနိုင်ငံမှာတော်တော်များများနိုင်ငံကြီးမှာတော့အတက်လဲကြီးလာပြီလေကျွန်တော်တို့နျူမိုနီးယားမရအောင်ဆိုတော့နျူမိုကော့ကောက်ဗက်ဆင်းထိုးတာလေဖလူးဗက်ဆင်းထိုးတာလေဒါရီအားလုံးကိုလုပ်ပြီးကြားပြင်နာရာစီနှလုံးရောဂါရှိနေပေမဲ့လည်းရုပ်တွေသိုးရလာတဲ့အခြေအနေတွေကိုမဖြစ်အောင်ကာကွယ်ရည်ကြီးဖြစ်ပါလေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမကြီးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြကြရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်ဒေသခံတွေနေရွှန့်ခွာထွက်ပြေးနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်မှကျင်းပတဲ့ရှမ်းနှစ်တစ်ကူပွဲတော်မှာ UWSA ဝါပီသွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်တက်ရောက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်အတွင်လမ်းခင်းဖို့ကမ္ဘာ့ဘဏ်ကနေဒေါ်လာတန်60ထုတ်ချိမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အဆက်တွေမှာဒီလစာမိုင်းကစပြီးရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြသလိုနေရွှန့်ခွာသူတွေလည်းရှိနေကြပါတယ်ဒီလ18ရက်နေ့ကဘူးသီးတောင်မြို့နယ်မိုင်တိုင်36နဟန်းကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဖက်ကရဟတ်ရင်နစည်းနဲ့ပုံကျဲတိုက်ခိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပြီးနောက်ထပ်တိုက်ပွဲတွေဖြစ်ပွားလာရင်နေရွှန့်ခွာဖို့ပြင်ဆင်နေကြတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလ20ရက်နေ့နဲ့21ရက်နေ့တွေမှာလည်းချင်းပြည်နယ်ပလက်ဝမြို့နယ်ကလက်ချောင်းမြွေလိပ်ဝနဲ့ပကာဝကျေးရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့စက်တိုက်ပစ်ခတ်နေတဲ့အတွက်ကျေးရွာသား600ခန့်ဟန် AA ထိန်းချုပ်နယ်မြေထဲမှာတိမ်းရှောင်နေကြတယ်လို့ရခိုင်တပ်မတော်တရင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်အလားတူပလက်ဝမြို့နယ်ကုန်းပြင်ကျေးရွာသား300ကျော်မှလည်းချင်းလက်ဝကျေးရွာအပါအဝင်တခြားကျေးရွာတွေမှာဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်
အစီအပြေရဖွဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSC ရဲ့ဌာနချုပ်လွယ်တိုင်းလျံမှာကျင်းပခဲ့တဲ့ရှမ်းနှစ်တကူပွဲတော်မှာ UWSA ဝပြည်သွေးစည်းညိုရီသမတော်ကကိုယ်စားလှယ်တွေပရမဆုံးချင်းတက်ရောက်ခဲ့ပါတယ်။နိုဝင်ဘာလ19ရက်နေ့မှာကြာရောက်တဲ့2132ခုရှမ်းနှစ်တကူပွဲတော်မှာ UWSA ကိုယ်စားလှယ်ဖွဲ့တပ်မဟာ98တပ်မဟာမှူးတားထန်နဲ့ပန်ခမ်းမြို့ဝရဲစပ်ဖွဲ့ဒုတိယရဲမှူးကြီးစံကြုံသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။လွိုက်တန်းလျံဌာနချုပ်ရှမ်းနှစ်တကူပွဲတော်တက်ရောက်ခဲ့တဲ့ဝက်ကိုစလဲနဲ့ RCSSSC ခေါင်းဆောင်တွေဟာရှမ်းပြည်ရေးပြည်ထောင်စုရေး NCA နဲ့ငင်းချမ်းရေးမဟာမိတ်ရေးတွေဆွေးနွေးခဲ့ကြတယ်လို့လွိုက်တန်းလျံလျာရှိသူကပြောပါတယ် UWSA နဲ့ RCSSSA တို့ဟာ2000နဲ့2019ခုနှစ်မှာတစ်ကြိမ်2005ခုနှစ်ကတစ်ကြိမ်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တာကြောင့်အခုတွေ့ဆုံမှုဟာထူးခြားမှုတစ်ခုလည်းဖြစ်ပါတယ်
က ကချင်းပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အတွက်တနိုင်းဒေသခံပြည်သူတွေလက်တော်ထဲမသွားဖို့ရက်ွက်မှုတွေကနေလိုက်လံကြေညာထားတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တပ်မဟန်နှစ်ဖက်မှာလေယာလုံနေတဲ့လူတွေကိုအသွားအလာမလုပ်ဖို့ပရင်းမော်ရွှေမော်တွေကိုလည်းမသွားကြဖို့တတိပေးချက်တွေကိုတနိုင်းမြို့ထဲမှာရှိတဲ့ရက်ွက်တွေမှာလော့စပီကာတွေနဲ့ကြေညာတာတွေအိမ်တွေလိုက်လံပြောဆိုနေတာတွေရှိတယ်လို့တနိုင်းဒေသခံကိုမုံထော်ကပြောပါတယ်။တနိုင်းမြို့နယ်အတွင်းမှာရှိတဲ့ကောင်ရာကျေးရွာမှအင်ဂဂါကျေးရွာဖက်သွားတဲ့မိုင်ဆက်ပို့စ်နဲ့အင်ဂဂါရွာကြားမှာမြမတ်တပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားနိုဝင်ဘာ16ရက်နေ့နဲ့19ရက်နေ့တွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပြီးဒီနေ့ဒီချိန်ထိနှစ်ဖက်တပ်တွေရှိနေသေးတယ်လို့တနိုင်းဒေသခံတွေကပြောဆိုပါတယ်
။နိုဝင်ဘာလ24ရက်နေ့မှာကျင်းပပြုလုပ်မဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးဆွဲကော်မတီစည်းဝေးမှာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေကိုအတည်ပြုမှဖြစ်ပြီးတတိယကြိမ်ကျင်းပမဲ့23ရာစုပင်လုံညီလက်ခံကိုလာမဲ့2018ခုနှစ်ဖေဖော်ဝါရီလအတွင်းကျင်းပဖို့စဉ်ပြသွားမယ်လို့ပို့မျိုးရလွတ်မြောက်ရေးဖွဲ့ PNL ဥက္ကဋ္ဌခွေမြင့်ဆုံးကပြောပါရယ်နိုဝင်ဘာလ24ရက်နေ့မှာကျင်းပမဲ့ UPDJC စည်းဝေးမှာပြန်ပြီးတော့မှအတည်ပြုတာတွေလုပ်ငန်းလမ်းညွှန်တွေမူပေါင်းတွေအတည်ပြုမှဖြစ်ပြီးအပြစ်ရလက်မှတ်မရေးသေးရသေးတဲ့ဖွဲ့တွေပါဝင်နိုင်ရေးနဲ့NC လက်မှတ်ရည်သူစားတဲ့ဖွဲ့၈ဖွဲ့တည်းကအမျိုးသားစစ်နိုင်ငံရည်ဆွေးနွေးပွဲမလုပ်ရသေးတဲ့ဖွဲ့တွေပြုလုပ်နိုင်ရင်ပြင်ဆင်ချိန်ရဖို့အတွက်စဉ်ပြဆွေးနွေးသွားမှာဖြစ်တယ်လို့ခွန်မြင့်ဆုံးကပြောပါတယ်
မှုအမျိုးရပညာရေးကော်မတီကနေ UCB ဆရာဆရာမတွေရဲ့စွမ်းရည်မြင့်တင်နိုင်ဖို့တင်ကြားရေးနှီးစနစ်အမြင့်တက်တွေရရှိဖို့နဲ့အနာဂတ်မှုပညာရေးရေရှည်ရည်တည်နိုင်ဖို့ရည်ရွယ်ပြီးမှုအမျိုးသားပညာရေးကျောင်းဆရာမြန်ညင်လခန်းကိုရေးမြို့နယ်ရေးချောင်းဖြားတည်တာမှုပညာရေးစခန်းမှာနိုဝင်ဘာလ19ရက်နေ့ကကျင်းပခဲ့ပါတယ်ဆရာဆရာမတွေနဲ့ပတ်သက်တဲ့စွမ်းရည်မြင့်တင်ခြင်းခေါင်းစဉ်တွေကိုလာရောက်ဟောပြောပေးဖို့ပညာရှင်တွေကိုလည်းဖိတ်ခေါ်သလိုမှုအမျိုးသားပညာရေးရဲ့လက်ရှိကြုံတွေ့နေရတဲ့စင်ခေါ်မှုတွေနဲ့လစာထောက်ပံ့ရေးကိစ္စရပ်တွေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးအဖြစ်ရှာသွားမှာဖြစ်တယ်လို့ပညာရေးကော်မတီဝင်တဦးကပြောပါရယ်အဲ့ဒီဆွေးနွေးပွဲကိုမွန်ပညာရေးလှုပ်ရှားဆောင်ရွက်နေတဲ့တန်ဃာတော်တွေမွန်ပြည်တစ်ပါတီတာဝန်ရှိသူတွေမွန်မျိုးသားပညာရေးကော်မတီဝင်တွေဆရာဆရာမတွေနဲ့အထူးဖိတ်ကြားထားတဲ့ပညာရှင်တွေဧည့်သည်တော်တွေကိုယ်စားလှယ်စုစုပေါင်း300ခန့်တက်ရောက်ခဲ့ပါရယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးကလေးမျိုးကနေချင်းပြည်နယ်ဖလမ်ဟာခါမျိုးအထိဆက်သွယ်ထားတဲ့ကားလမ်းမကြီးကိုနိုင်လွန်ကတ္တရာခင်းမှုအတွက်ကမ္ဘာ့ဘဏ်ကနေဒေါ်လာတန်60ထုတ်ချပေးမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုတဲ့သတင်းတွေကမကြာသေးခင်ရက်ပိုင်းကပဲထွက်ပေါ်လာခဲ့ပါတယ်။ဒီအပေါ်မှာချင်းပြည်နယ်အစိုးရအနေနဲ့ဘယ်လိုဆက်လက်လှုံ့ဆော်သွားမှာပါလဲ။ဒီအခြေအနေကိုကိုစလိုင်းရောဘတ်ကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်။
ဒီမှာအဓိကဆက်သွယ်တဲ့လမ်းမကြီးတစ်ခုဖြစ်တဲ့ကလေးဖလန်းဟာခါကားလမ်းမကြီးကိုနိုင်လွန်ကတ္တရာခင်းဖို့ကားလမ်းသာချဲ့ဆွင်တဲ့နေရာမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝထိခိုက်နေတာမျိုးရှိတဲ့ဆိုပြီးကမ္ဘာ့ဘဏ်ကချင်းမြင့်ဆုံးချွေးမဲ့အစီအစဉ်ပြန်ရုပ်သိမ်းလိုက်တယ်လို့သတင်းတွေပေါ်ထွက်လာပြီးမဲ့ကမ္ဘာ့ဘဏ်ကလည်းချင်းမြင့်နဲ့ဆိုရကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ချင်းမြင့်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးဥရွှေထီယူကပြောပါတယ
်သူတို့ကသဘာဝဘေးကြောင့်ပျက်စီးတော့စားကိုအမေတို့ရောချေရစပြုတော့လာမေးတယ်ဒီတစ်ခါကျတော့အဲ့ဒီလူကနေပြီးတော့ခန်းချီဒါရက်ချာရှိကိုစာရေးတယ်ခန်းချီဒါရက်ချာကနေပြီးတော့ဆော်လိုကြီးပြောင်းစုဝန်ကြီးကိုအမေပေးပြီးဘူးအဲ့ဒီလူပြည်သူချစ်တာပါတယ်ဆိုတော့ရေးထားတယ်အတော့အခုကရုပ်တင်နဲ့မရုပ်တင်မှုဆိုတာဘယ်သူမှမရှိသေးပါဘူး
ကမ္ဘာ့ဘဏ်အနေနဲ့ပြည်ထောင်စုအစိုးရကိုဒေါ်လာ300ထုတ်ချေးဖို့စီစဉ်ပြီးအဲ့ဒီငွေပမာဏအထက်ကဒေါ်လာ360ကိုကလေးဖလန်းဟာခါနိုင်လွန်ကတ္တရာခင်းဖို့အသုံးပြုဖို့ပြည်ထောင်စုလှုပ်တော်ကလည်းအတည်ပြုခဲ့ကြတာပါဒါပေမဲ့နိုင်လွန်ကတ္တရာခင်းဖို့ကာလန်းစိုးချက်မှုတွေပြုလုပ်ရမှာကျေးရွာ34ရွာကအင်ချီ84အိမ်ပိုင်ဆိုင်တဲ့ချမ်းမြေ၊ငါးကန်အပင်ဆိုင်ခင်းတွေဖျက်ဆီးခံရတဲ့အပြင်ကျေးရွာ20ကျော်ရဲ့ရေသွေယူတဲ့နေရာမှာဖျက်ဆီးခံခဲ့ရပြီးအဲ့ဒီတော့ကြောင့်သဆုံးစရာနှစ်နာကြီးပေးရမှုမရှိသလိုကာလန်ဖောက်လုံးမှုအပေါ်မှာစိတ်ဆိုင်မကျမှုနဲ့လုံခြုံမှုအားနည်းမှုရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ Country Director ကပြည်တော်စုစောက်လူကြီးဝန်ကြီးဌာနမှာစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရွှေစီယူကတော့ Country Director တင်ပြထားသလိုကာလန်းစိုးချက်မှုကြောင့်အပြက်စီးဖြစ်တာမဟုတ်ပဲ2015ခုနှစ်ချင်းပြည်နယ်မှာသဘာဝဘေးဒဏ်ခံခဲ့ရတာကြောင့်ပျက်စီးသွားတဲ့ဟာတွေဖြစ်တယ်လို့ဆိုပါတယ
်အဓိကကျွန်တော်တို့ပြောလို့ဆက်ခံနားမလည်လို့ပါ2015ခုနှစ်သဘာဝဘေးအန္တရာယ်ကြောင့်ပျက်စီးလို့ဆက်ခုလည်းပဲကျေးရွာကြီးကျေးရွာသားများစားနေပြောရောကျေးရွာချင်းလို့ပြောတာဖြစ်ပါတယ်
ကမ္ဘာ့ဘဏ်က Country Director ရဲ့ရေးသားတင်ပြချက်အတိုင်း ကလေးဖလန်းဟာကာကလန်းသိုးချက်ဖောက်လို့ရမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝနဲ့နဲ့ဆုံးကျုံမှုအမှန်တကယ်ရှိမရှိချင်းမြင်တဲ့အစိုးရအနေနဲ့လိမ့်လက်ကွင်းစင်းမှုတွေပြုလုပ်နေပြီးယခုစီမံကိန်းဆက်လက်ကောင်းဆယ်ဖို့ဆောင်ရွက်နိုင်ဖို့ကမ္ဘာပံကိုပြန်လည်တင်ပြသွားမယ်လို့ချင်းမြင်တဲ့လှုပ်သောဥက္ကဋ္ဌပူးစုဘွဲကပြောပါတယ
်ဆက်ပြီးတော့ဖေဖော်ဝါရီလ၁ရက်နေ့မှာကြာရောက်မဲ့82ကြိမ်မြောက်မို့အမျိုးသားနေဘဟုအခမ်းအနားကိုကရင်ပြည်နယ်ဖအံမြို့နယ်ဇာသပြင်ကျေးရွာမှာကျင်းပသွားမှာဖြစ်ပြီးဒီနှစ်အတွက်မြေဆိုင်ပိုစတာပုံကိုဒေတာနဲ့ကပ်ညီတဲ့ပုံရိပ်လက္ခဏာတွေနဲ့ကော်မတီကနေအတည်ပြုခဲ့ပြီးဖြစ်ပါတယ်။မွန်မျိုးသားနေဘဟုအခမ်းအနားကိုနိုင်ငံရေးပါတီတွေကနေဆွဖက်နေတဲ့အပေါ်ဒေတာခံတချို့ကဘဝင်မချမှုတွေလည်းရှိနေပါတယ်။မိကလျာမုံကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ဒီနှစ်82ကြိမ်မြောက်မွန်မျိုးသားနေ့အတွက်မြေဆိုင်ပိုစတာပုံကိုဗဟိုချင်းမရေးကော်မတီကနေပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ18ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြေဆိုင်ပိုစတာဖျက်မြောက်ဖို့အဆိုပြုခဲ့တဲ့မွန်တမိုင်းသူတည်တည်သူဦးလက်ဖြင့်ဗဟိုချင်းမရေးဒုဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ရဲစုံကအခုလိုရှင်းပြသွားပါတယ်
ဒီမမျိုးသားနေဘူခွန်တက်ကြည့်မြောင်းရဲ့မြေဆိုင်ပိုစတာဒီနံပါတ်၁ချက်ကဝါရီယူဝါရီယူညာဘုဒ္ဓမတုံးချက်မမျိုးကိုတည်ခဲ့ခါမှာပြည်ပြည်မြန်မာရှိတဲ့မျိုးတွေအများကြီးပါတယ်ဆိုတော့ဖော်ပြချင်တာဖြစ်နောက်တစ်ချက်ကဒီဒေသမှာပညာကျွေးညာအန္တရာယ်ကြီးလုံးကြတဲ့အချိန်မှာညံ့မခံနိုင်နဲ့ပေါင်းဝင်ကျင်ဒေသတွေဖြစ်ပြီးပြန်တောင်းလာကြတယ်ဆိုတာတစ်ချက်ပြေကမှာကော်ကုန်းဘူးလားဟုတ်ခုနရစုတွေကပေါ်ပေါက်ခဲ့တဲ့မွန်လေးရှိဟောင်းဟလာဒီပြည်ကပတ်သက်တဲ့ကူကြီးတစ်ခုဖြစ်တဲ့ကြောင့်ပေါ်ပြတာတကြောင်အဲဒီသုံးခုကိုကျွန်တော်ဒီစိုက်ပိုစတာပေါ်မှာထည့်ထားတာဖြစ်ပါတယ
်မြင်းစိုက်ပိုစတာကိုဒီဇင်ဘာလ3ရက်နေ့မှာစိုက်ထူသွားမယ်လို့လဲ82ကြိမ်မြောက်မွန်မျိုးသားနေဘဟုကျင်းပရေးဥက္ကဋ္ဌနိုင်ချစ်ဦးကအခုလိုပြောသွားပါတယ
်နော်ဒီဇင်ဘာ3ရက်နေ့တနည်းမင်းနေနော်အဲ့ဒီနေ့ကအားအဓိကငမျိုးနေပေါ့အမြင့်နေတဲ့ဒီမွန်မြိုင်အဆက်မပေါ့အဲ့ဒီမှာလုံးလုံးစဲအဲ့ဒီနေ့ထူလိုက်ရင်ဖြူကြီးရတဲ့ကျန်တဲ့ငင်းနယ်လိုက်ပြီးစတဲ့ထူသွားမယ
်ဒီနှစ်မွန်မျိုးသားနေ့ဘဟုမှာမွန်ပြည်နယ်ဆယ်မြို့နယ်နဲ့ကရင်ပြည်နယ်တဲကမြို့နယ်၃ခုနဲ့ပဲခူးတိုင်းဒေသကြီးကလည်းလာရောက်ဆင်နွှဲမယ်လို့နိုင်ချစ်ဦးကဆိုပါတယ်မြေဆိုင်ပိုစတာတွေအချိန်မီပြီးစင်းမယ်ဆိုရင်တော့ပြီးခဲ့တဲ့အရင်နှစ်တွေအတိုင်းရေးမြို့နယ်ကလည်းလက်ခံယူမှာဖြစ်တဲ့အကြောင်းနဲ့မွန်မျိုးသားနေဘဟုကျင်းပရေးကိစ္စမှာနိုင်ငံရေးပါတီတွေဥဆောင်ပါဝင်နေတာနဲ့ပတ်သက်ပြီးရေးမြို့နယ်မွန်မျိုးသားနေကျင်းပရေးဦးစီးကော်မတီဖွဲ့ဝင်မင်းရဲမွန်ကအခုလိုတုံ့တက်သွားပါတယ်
ဒီရင်ပြောရင်ကျွန်တော်အနေနဲ့တော့ဒီမျိုးသားနေ့ကျင်းပရေးကိုနိုင်ငံရေးပါတီဝင်တဲ့လူတွေလုံးလုံးမလုံးပုံကောင်းမှထင်တာပါပါတီနိုင်ငံရေးသမားကတော့ပါတီလှုပ်လှုပ်ပြီးတော့ဘာလို့မျိုးသားနေ့ကိစ္စအောင်မဝင်ရှုပ်တော့အခုနောက်လို့ကြီးမှလည်းကျွန်တော်တော်တော်သတိထားဒီကိစ္စအောင်ဘလို့မှဖြစ်မခံနိုင်ဘူးအဲ့ပုံစံမျိုးလေ
မွန်မျိုးသားနေ့ဘဟုကျင်းပရေးကော်မတီမှနိုင်ငံရေးပါတီဝင်အများစုဥဆောင်ပါဝင်နေတာဖြစ်ပြီးအခုလိုနိုင်ငံရေးပါတီဝင်တွေမျိုးသားနေ့တွေမှာနေရာယူလာတဲ့အပေါ်မှာဝေဖန်မှုတွေလည်းရှိလာနေခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစပ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတရက်ခန့်နေနေရဆုံခွာနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်မှကျင်းပတဲ့ရှမ်းနှစ်တကူဘက်တော်မှာ UWSA ဝပီသွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်အဖြစ်တက်ရောက်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင
်။ဘောရှိမြမြရခိုင်မြောက်ပိုင်းရိုဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်ထောင်ငံအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးတဲ့နေရာမှာပြဿနာဖြစ်ရှင်းရေးအတွက်အစ်စ်၃ဆင့်ပါတဲ့ဖြစ်ရှင်းနည်းတက်ကိုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့ပြည်ထောင်ငံကြီးဝန်ကြီးကပြောပါရတယ်။ပြည်ထောင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခါကိုဂျောင်းဝင်ညှိနှိုင်းပေးတာဟာအရင်တို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးဖီသွားတဲ့သဘောလား။ရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘားကြောင်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလေ။လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော်မူရှိပါရယ်။ပေါဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1 232 3899994ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။နိုမာလာရဲ့သရုပ်ထမြောက်ကြသောရင်းနှင်းဟာ American နိုင်ငံမှာနိုင်ငံအဆင့်ကျေးဇူးတော်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဒါဟာ18ရာစုအင်္ဂလိပ်အခြေချနေထိုင်သူတွေမြောက်အမေရိကတိုက်ကိုရောက်လာကြတဲ့ကစတင်ခဲ့တဲ့အလွန်ရှေးကျတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။သူတို့ဟာပထမဆုံးအောင်မြင်တဲ့ကောက်ရိပ်သိမ်းချိန်မှာအောင်မွေးခံမှုနဲ့အဲ့ဒီချိန်ကတောနက်ကြီးဖြစ်ရှိခဲ့တဲ့ဒေသမှာဆိုးဝါးတဲ့ပထမဆုံးဆောင်းရာသီကိုဖျက်ကျော်နိုင်ခဲ့တာကိုကျေးဇူးတင်တဲ့အနေနဲ့ကျင်းပခဲ့ကြတာဖြစ်ပါတယ်။ဆောင်းဦးရာဒီမှာကြာရောက်တဲ့ကျေးဇူးတော်နေ့ဟာအခြားနိုင်ငံတွေနဲ့ယဉ်ကျေးမှုတွေမှာရှိတဲ့ကောက်ရိပ်သိမ်းတဲ့အခမ်းအနားနဲ့သက်ဆိုင်တဲ့အားလက်ရတွေနဲ့ဆင်တူပါတယ်။ဗီယက်နမ်နိုင်ငံကချောင်တူးပွဲတော်နဲ့ဂါနာနိုင်ငံမှာနှစ်ဆင်ကျင်းပတဲ့ဟိုမိုဝူပိန်းဥပွဲတော်တွေလိုပါပဲ။ကျေးဇူးတော်နေ့မှာကျက်စင်သားကိုညစာဖြစ်စားကြတာတွေ၊မိသားစုဝင်တွေပြန်လည်ဆောင်စည်းကြတာတွေ၊ဘောလုံးပွဲနဲ့ချီတက်ပွဲတွေကျင်းပကြတာတွေကြောင့်ဒီနေ့ဟာတကယ်ကိုပဲအမေရိကန်ဆန်တဲ့နေ့တစ်နေ့ဖြစ်စေပါတယ်။အမေရိကန်နိုင်ငံဟာဂရိပြည်တိုင်စီကလွတ်လပ်ရေးရခဲ့တဲ့ဇူလိုင်လ4ရက်နေ့လိုပါပဲ။ကျေးဇူးတော်နေ့ဟာလူမျိုးဘာသာနဲ့နိုင်ငံရေးယုံကြည်ချက်တွေဘယ်လိုပဲရှိပါစေအတူတူပါဝင်ဆွံ့နွှဲကြတဲ့နိုင်ငံအဆင့်အားလိုက်ရဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နေအတွက်တစ်နှစ်လုံးတွေ့ကြုံခဲ့သမျှကိုပြန်လည်သုံးသပ်ပြီးကုန်ပစ္စည်းတွေကြိုဝယ်တာတို့အနာဂတ်အတွက်စဉ်းစားတာတို့လုပ်လို့ရှိတဲ့အချိန်လည်းဖြစ်ပါတယ်။အခုဆိုရင်ကမ္ဘာနိုင်ငံတွေမှာအရှေ့ဥရောပအရှေ့အလယ်ပိုင်းနဲ့နောက်အာဖရိကတို့မှာအကြက်တဲတွေနဲ့ကြုံနေရတဲ့အချိန်ဖြစ်ပြီးတော့လူအများရဲ့စိတ်ထဲမှာလာမယ့်နှစ်အတွက်မသေးကြမီရမှုများစွာရှိနေတဲ့အချိန်လည်းဖြစ်ပါတယ်။သမရအိဗရာဟန်လင်ကွန်ဟာပထမဆုံးတရားဝင်ကျေးဇူးတော်နေ့ကိုကြေညာပေးခဲ့တာဟာလည်းအလားတူအခြေအနေတွေဖြစ်ပေါ်နေတဲ့အမေရိကန်ပြည်တွင်းစစ်ကြီးကာလအတွင်းမှာဖြစ်ပါတယ်။အမေရိကန်တွေဟာသူတို့ရဲ့ဘိုးဘေးကိုလိုနီအခြေချသူတွေလိုပဲတကယ်ကိုအကောင်းမြင်တတ်ကြတဲ့သူတွေပါဒီကနေ့မှာမိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေဝိုင်းရံပြီးအတိတ်ကလိုပဲဘဝရဲ့ကောင်းကြီးမင်္ဂလာတွေနဲ့လွတ်လပ်တဲ့မြေမှာနေထိုင်ရလို့ရလာမယ့်အနာဂတ်ကောင်းတွေအတွက်ကျေးဇူးတင်ရင်ကျေးဇူးတော်နေ့ရဲ့စိတ်ဝိညာဉ်တွေကိုဝင်ရောက်ကြပါလိမ့်မယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
ခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင် VO ရဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီမှပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်လေအမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင
်။ဇင်ဘာဝေနိုင်ငံမှာရေကြီးလိုအပ်နေတဲ့အကြောင်းလေးကိုနောက်တမဲ့သမရသည့် Emerson Mnangagwa ကလုပ်နိုင်ပါမလားဆိုတာလူများပြားကမေးခွန်းထုတ်နေကြပါတယ်။ Crocodile ဆိုပြီးလူတွေခေါ်ကြတဲ့ Mnangagwa ကိုလူတော်တယောက်ဖြစ်ပြီးညာတာထောက်ထားမှုမရှိတဲ့နိုင်ငံရေးသမားအတူအဖြစ်မြင်ကြပါတယ်။ဒီမိုကရေစီခေတ်သစ်ကာလစတင်တာကိုကိုယ်တိုင်ကြုံတွေ့နေကြရပါပြီလို့အသက်85နှစ်အရွယ် Mnangagwa ကဗိုလ်ဒုနေမှာနိုင်ငံကိုပြန်ရောက်တဲ့အချိန်ပြောခဲ့ပါတယ်။သမရဟောင်းရောဘတ်မူဂါဘီကလွန်ခဲ့တဲ့သတင်းနှစ်ပတ်မှာသူ့ကိုယာရုကထုတ်ပစ်လိုက်ပြီးတဲ့နောက်အဆိုးမှာတော့မူဂါဘီကိုယ်တိုင်ယာရုကဆင်ပြေသွားခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်မှာနောက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရှိသဘောတူညီချက်တရက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားစာသာရင်းနှီးကလက်မှတ်ရေးထိုးလိုက်ကြပါပြီ။ရခိုင်ပြည်နယ်မှာနေရက်ဆွန့်ခွာသွားသူများနဲ့ဆက်လင်း၍ဆောင်ရွက်မည့်အစီအစဉ်ကိုနိုင်ငံတော်တမင်ကယုံဝင်ကြီးဌာနအစည်းအဝေးခန့်မှန်း၌လက်မှတ်ရေးထိုးခဲ့ပါသည်လို့နိုင်ငံတော်အတမင်ခံရုံးဝန်ကြီးဌာနရဲ့ကြာသာပတိနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1992ခုနှစ်ကနှစ်နိုင်ငံကြားလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ပေါ်အခြေခံပြီးအခုအစီအစဉ်ကိုရေးဆွဲထားတယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားတာကလွဲ့ပြီးတခြားအသေးစိတ်တွေတော့မပါပါဘူး။ပျောက်ဆုံးနေတဲ့အာဂျင်တီးနားရင်ကိုတင်မော့ကိုရှာနေသူတွေကြားလိုက်ရတဲ့အတန်တခုဟာရင်ကိုတင်မော့ကထွက်လာတဲ့ပေါက်ကွဲသံဖြစ်နိုင်တယ်လို့အာဂျင်တီးနားရေတပ်ကကြာသာပတိနေ့မှာပြောပါတယ်။အာဖရိကတပ်ယူဂန္ဒါနိုင်ငံမှာနိုင်ငံနဲ့ထုတ်ဝေတဲ့ Red People သတင်းစာရဲ့အကြီးအကဲဝန်ထမ်း၈ယောက်ကိုဖမ်းဆီးပြီးနိုင်ငံတော်ပုံကံမှုနဲ့ဆွဆွလိုက်ပါတယ်။သတင်းရင်းမြစ်ကိုပေါ်ပြမထားဘဲသမ္မတယူဝီရီမူဆေဗီနီဟာရဝန္ဒါသမ္မတဖောကာဂါမီကိုဖြုတ်ချဖို့ကြံစည်နေတယ်ဆိုပြီးအဲ့ဒီသတင်းစာကရေးသားခဲ့တာပါခင်ဗျာ
။တောက်ကြနေမနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကုကြော်ကြော်သိမ်းချင်ညာပေးသွားတာပါ။ ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါရဲ့ရှင်။ VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ည9နာရီထုတ်လွှင့်ချက်တွေမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေနိုင်ကြရမှာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.